အင်ဒိုနီးရှားနိုင်ငံမှာတောက်ကြနေတဲ့အထက်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအသစ်409ဦးရှိတဲ့အတွက်ယောဂကူးစက်ခံရသူပေါင်း5900ကျော်ထိရှိသွားခဲ့ပါပြီ။ဒါဟာအရှေ့တောင်အာရှဒေသမှာယောဂကူးစက်ခံမှုအများဆုံးဖြစ်နေတဲ့ဖိလစ်ပိုင်နိုင်ငံထက်အရေးအတွက်ကျော်လွန်သွားခဲ့တာပါ။ဇူလိုင်လအထိလူပေါင်း 36,000 လောက်ကိုကူးစက်နိုင်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတယောက်ကသတိပေးကြေညာချက်ထုတ်ပြန်ပြီးနောက်တရက်မှာပဲယောဂကူးစက်ခံရသူအရေးအတွက်အခုလိုတိုးလာတာပါ။အခုလိုယောဂကုသပြန်နိုင်ရတာဟာယောဂပိုရှင်ရှိစစ်ဆေးနိုင်တဲ့အခြေအနေနဲ့ပါတာကြောင့်လို့ဆိုတဲ့ဝေဖန်ချက်တွေလည်းထွက်ပေါ်နေပါတယ်။ကျွန်မရဲ့ဝန်ကြီးဌာနတာဝန်ရှိသူအချစ်ယူရီယန်တိုကတော့ပိုရှင်ရှိစစ်ဆေးမှုတွေထပ်တိုးလုပ်ဆောင်သွားမှာဖြစ်ပြီးပြီးခဲ့တဲ့နှစ်ပတ်အတွင်းလူ 4,200 ကိုစစ်ဆေးပေးခဲ့တယ်လို့တောက်ကြနေကြပြောပါတယ်။နိုင်ငံတွင်းကုသမှုတွေဆက်လက်ဖြစ်ပွားနေတယ်လို့သေဆုံးသူ920လောက်ရှိလာတဲ့အတွက်ဒါဟာအရှေ့အာရှမှာတရုတ်နိုင်ငံပြည်အများဆုံးဖြစ်နေတယ်လို့ Urian Tour ကပြောပါတယ်။လာမယ့် Ramadan ဥပုသ်ကာလအတွင်းမိဘနေရပြန်အင်ဒိုနီးရှားပြည်သူတွေအသွားအလာများလာမှာကြောင့်ကူးစက်ခံရသူအရေအတွက်များလာနိုင်တယ်လို့လည်းဂျမားရီတူတေကပြောပါတယ်။